ဂါဇာစစ်ပွဲနဲ့လူသားချင်းစာနာထောက်ထားရေးအကြတဲ့တွေနဲ့ပတ်သက်ပြီးအရာအဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်။အပြစ်ခရစဲပွဲနဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေပေးနိုင်ဖို့အတွက်နိုင်ငံတကာအသိုက်အဝန်းကပို့ပြီးဖိအားပေးကြဖို့အစည်းအဝေးသဘာပတိအရာအဖွဲ့ချုပ်ဆိုင်ရာမော်ရိုကိုအမြဲတမ်းကိုယ်စားလှယ် Eight Quality ကအစည်းအဝေးမှာပြောကြားသွားပါတယ်။လူကြိုင်းကောင်စီအတွေ့ကွဲနေတာကြောင့်တော့ပါလက်စတိုင်းပြည်သူတွေကြုံတွေ့နေရတဲ့ကြေကွဲစရာအဖြစ်တွေရပ်တော့အောင်တန်တမာရေးနိုင်ငံရေးနဲ့ဥပဒေရေးရာဖိအားဆက်လက်ပေးတာကိုရပ်မဖြစ်သင့်ဘူးလို့မစ္စတာဖွာလီကဆိုပါတယ်ပါလက်စတိုင်းကိုယ်စားလှယ်မူဟမ်မက်အယ်လော့ကာတော့အစ္စရေးကိုလက်နက်ပံ့ပိုးပေးနေတာရပ်ဖို့နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်အောက်တိုဘာ9ရက်နေ့ဟာမတ်ကစတင်တိုက်ခိုက်တဲ့ဇာကန်တွေကိုဖမ်းဆီးပြီးဖြစ်လာခဲ့တဲ့ဒီစစ်ပွဲမှာဂါဇာလူဦးရေရဲ့85ရာခိုင်နှုန်းကစစ်ကြောထွက်ပြေးနေကြရတာပါဟာမတ်တပ်သားနဲ့အရတားခွဲမထားတဲ့စရင်အရဆိုရင်အခုဒီပါလက်စတိုင်း 25,295 ယောက်သေဆုံးခဲ့ပြီးလူပေါင်း 6,000 ကျော်ဒဏ်ရာရခဲ့တယ်လို့ဟာမတ်ရဲ့ကျန်းမာရေးဌာနကတော့ပြောပါတယ်